မြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်မရှိတဲ့ဆိုရင်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်လိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာစော်အောင်စည်းရုံးကြသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ
်။ Amidst the Burma military regime's ongoing repression of religious minorities, thousands of teachers from Muslim, Buddhist, Christian
ဘာသာရေးရလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ဖိနှိပ်နေတဲ့ကြားကပဲ Muslim, Buddhist, ဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာမတွေကလူခွင့်ရဲ့အရေးကြီးပုံကိုဆက်လက်တင်ကြပေးနေကြပါတယ်။ဒီအထက်မှာဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာတရားတွေကြားလေးစားရေးလည်းပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်ဒီလိုတသည့်ရှိရှိစောစီးအောင်နေကြသူတွေကိုအမေရိကန်ပြည်ထောင်စုကသူတို့နဲ့အတူရပ်တည်ထောက်ခံသွားပါမယ်လို့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားသွားခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာကိုဝါရှင်တန် DC မှာတင်းလာနေကထုတ်ပြန်ခဲ့ရမှာဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအထူးဆွေးရတဲ့တိုက်ပီစီးအင်းနဲ့အမေရိကန်ပြည်ထောင်စုက2022ခုနှစ်နိုဝင်ဘာလ30ရက်မှာထက်သွင်းခဲ့ပြီးတာပါအမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်နိုင်ငံတကာလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံ1999ခုနှစ်ကလည်းအထူးဆွေးရတဲ့နိုင်ငံစီးအင်းနဲ့မှထက်သွင်းခံခဲ့ရပါသေးတယ်မြန်မာနိုင်ငံနဲ့အတူဘာသာရေးလွတ်လပ်ခွင့်ချိုးဖောက်အောင်မှာအစိုးဆုံးနိုင်ငံတွေစီးအင်းမှာတရုတ်မြောက်ကိုရီးယားကျူဘာရုရှားပါကစ္စတန်ဆော်ဒီအာရေဗျနိုင်ငံတွေလည်းပါဝင်ကြပါတယ်2022ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာအရေးကိစ္စပြင်ပဋိပက္ခနယ်မြေတွင်စစ်ကောင်စီတပ်တွေကခရီးရန်ဖျားချောင်းတွေကိုဝင်ရောက်စီးနှင်းဖျက်ဆီးမှုတွေနဲ့ကချင်ဘာသာရေးခေါင်းဆောင်ကလမ်ဆောင်ကိုဖမ်းဆီးထားတဲ့ကိစ္စတွေကိုလည်းထည့်သွင်းထားပါတယ်